မေလာလည်းကအချက်ရောက်ခဲ့တဲ့မောခမုန်တိုင်းတန်ခံရတဲ့ဒုက္ခသည်တွေတဲကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိတဲ့ရွန်ဂျာဒုက္ခသည်တွေအတွက်အရေးပေါ်ကယ်ဆယ်ကူညီရန်ပုံငွေဒေါ်လာ3သန်းချထားပေးလိုက်တယ်လို့ကုလသမဂ္ဂတင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရစ်ကကျယ်သပရီးနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
Martin Griffiths, the Emergency Relief Coordinator, has allocated $3 million from the Central
Emergency Relief Coordinator, Martin Griffiths, ka abu bai mon dai mo kha dan tin lu de ko aku nyi pe bu atwet bo a ye bo tong pyan yin yan bon we de ka dollar 3 tan chat tha pe lai par de di mon dai ha Bangladesh ka Rohingya dukkha de 4000 jaw hmi khu ni de sakhan de ko yo data kan de ya sa u de ko ba thi kai pyesi se da jaw da rin ko shin lin pyin sin mu yan bon we chat tha pe da lu pyo par de da a pyin ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေအနေနဲ့ရန်ပုံငွေမလောက်ငါဖြစ်နေတယ်လို့ပြောပါတယ်။ WFP ကပ္ပစာနာရေးကအဖွဲ့မှာဆိုရန်ပုံငွေမလုံလောက်တဲ့အတွက်တစ်လကိုဒုက္ခသည်တစ်ယောက်တည်း10ဒေါ်လာနှုန်းနဲ့စားတောက်စီထောက်ပံ့နေရကနေအခုဆို8ဒေါ်လာနှုန်းကိုရှော့ချခဲ့ရတာဖြစ်ပြီးဒါဟာတစ်ယောက်ကိုထမင်းတစ်နက်အတွက်6စင်တောင်မပြည့်တဲ့အနေအထားဖြစ်နေတယ်လို့လည်းပြောပါတယ်။ဒါဟာ much လာတုန်းကတစ်ယောက်ကိုတစ်လ12ဒေါ်လာနှုန်းကနေ3လအတွင်းမှာဒုတိယအချီရှော့ချတာလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရွန်ဂျာဒုက္ခသည်တက်တန်းလောက်တဲ့အစားအသောက်ပေါင်းအခြေခံလိုအပ်ချက်တွေအတွက်ဒေါ်လာငွေတန်း50အရေးပေါ်ချထားပြီလို့ WFP ကတောင်းခံထားပါတယ်။